မြန်မာနိုင်ငံပေါ်အနောက်နိုင်ငံကြီးတွေကစစ်ပွားရေးရာပိတ်ဆို့မှုတွေလှုပ်ဆောင်ခဲ့တာမှာအပြင်းထန်ဆုံးလို့ပြောနိုင်တဲ့ကနေဒါနိုင်ငံကလည်းမြန်မာနိုင်ငံပေါ်သူတို့ရဲ့အရေးယူမှုတွေကိုအခုဆိုင်းငံ့လိုက်ပါပြီ။မြန်မာနိုင်ငံတွင်ဖြစ်ထွန်းမှုတွေကြောင့်အခုလိုအရေးယူမှုတွေကိုယာယီဆိုင်းငံ့ထားလိုက်တာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုမျက်ခြေမပြတ်စောင့်ကြည့်သွားမှာဖြစ်တယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးဂျွန်ဘက်ကအင်္ဂါနေ့ကကနေဒါလွှတ်တော်မှာကြေညာသွားတာဖြစ်ပါတယ်။အကြောင်းစုံကိုတော့ကိုသားညုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံပေါ်မှာအရေးယူမှုတွေဆိုင်းငံ့ထားလိုက်ပြီးဆိုတာကိုမနေ့ကကနေဒါနိုင်ငံသားဝန်ကြီးဂျွန်ဘက်ကိုတိုင်ကနေဒါပါလီမန်မှာကြေညာသွားတာပါမြန်မာနိုင်ငံကတိတာထင်ရှားတဲ့အပြောင်းလဲတွေအထူးဖြစ်ဆိုတော့ဒီဒွန်ဆန်းဆွချီပါဝင်နိုင်ငံကြီးတွေအတော်များများလွတ်မြောက်လာပြီးတော့နိုင်ငံလုပ်ငန်းစဉ်တွေမှာပါဝင်ပတ်သက်လာတာနောက်တိုင်းဒေသလက်နက်ကိုင်တွေနဲ့ညီညွတ်ဆွေးနွေးမှုတွေဖြစ်လာတာတွေဟာအရေးပါတဲ့ဖြစ်ထွန်းမှုတွေဖြစ်တယ်လို့နိုင်ငံသားဝန်ကြီးဂျွန်ဘက်ကပြောပါတယ်မြန်မာနိုင်ငံအနေနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအရှိန်မြင့်ပြီးတော့လှုပ်လာမယ်ဆိုရင်မြန်မာနိုင်ငံပေါ်မှာရည်ယူမှုတွေကိုပြန်လဲရုပ်သိမ်းမှာဖြစ်တဲ့ဆိုတဲ့ဂရိကဝတ်အတိုင်းပဲအခုဆောင်ရွက်တာဖြစ်တယ်လို့ Mr. Baird ကပြောပါတယ
် Today I'm very pleased to announce that Canada is living up to its end of the bargain and effective immediately Canada is suspending
ကနေဒါအနေနဲ့မြန်မာနိုင်ငံပေါ်ဂရိပြုထားတဲ့အတိုင်းပဲမြန်မာနိုင်ငံပေါ်ရည်ယူတန်ခတ်မှုတွေကိုယာယီဆိုင်းငံ့ထားလိုက်ပြီးဆိုတာကိုဝမ်းမြောက်စာနဲ့ပြောလိုပါတယ်ပုဂံသွင်းကုန်တဲ့ယင်းနှိမ့်မြတ်မှုဆန်ရဓာမချက်တွေတော်များများကိုယာယီရုပ်သိမ်းလိုက်တာပါ
ဒါပေမဲ့လည်းရည်မှုချူတော့ဆက်ပြီးတော့ကြံနေပါသေးတယ်အထူးဖြစ်တော့စီးရဲနဲ့ပတ်သက်တဲ့ကိစ္စတွေမှာပါအခုဒီပြောင်းလဲမှုတွေဟာနုနယ်သေးတာမလို့စောင့်ကြည့်သွားမှာဖြစ်ပြီးတော့လိုရရင်တော့ဒီရည်မှုတွေဆက်လုပ်ဖို့ကိုလည်းအသင့်ရှိတယ်ဆိုတာကိုကနေဒါနိုင်ငံကြီးဝန်ကြီးဂျွန်ဘက်ကသတိပေးပါတယ
် The reforms to date are still in my judgment fragile and relatively young they must be maintained
ချင်းနေပေါ်သုံးသက်ကြည့်ရရင်တော့ပြောင်းလဲမှုတွေဟာနုနယ်သေးတာမို့အချိန်မီပြည့်ရွံ့သွားနိုင်ပါတယ်။ဒါကြောင့်မို့လဲလက်လက်ရောင်းဝယ်မှုတားမြစ်ချက်တွေစီးရဲနဲ့ပတ်သက်လို့နည်းပညာတွေနဲ့ငွေကြေးဆိုင်ရာလွဲပြောင်းကိစ္စရေးယူထားတာတွေကိုတော့ဆက်ထားပါတယ်။ဖြစ်ထွန်းမှုတွေကိုကနေဒါနိုင်ငံအနေနဲ့သတိကြီးကြီးစောင့်ကြည့်တော့ပါမယ်။ပြုပြင်ပြောင်းလဲမှုတွေနောက်ပြန်လှည့်သွားရင်ပြုပြင်ပြောင်းလဲမှုတွေကိုပယ်ဖျက်လိုက်ပြီးဆိုရင်တော့အခုဆိုင်းငံ့ထားတဲ့ရေးယူမှုတွေကိုပြန်လည်ချမှတ်ကျင့်သုံးဖို့လည်းအဆင်သင့်ရှိပါတယ်။
နိုင်ငံကြီးဝန်ကြီးဂျွန်ဘက်ဟာဒီပြီးခဲ့တဲ့လအတွင်းမြန်မာနိုင်ငံကိုသွားခဲ့ပြီးတော့မြန်မာသမ္မတဦးသိန်းစင်ကိုရောဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုပါတွေ့ဆုံခဲ့တာပါအခုလိုဒီအရေးယူမှုတွေဆိုင်းငံ့မယ်ဆိုတာကိုဒေါ်ဆန်းစုကြည်ကိုယ်တိုင်ကသဘောတူခဲ့တယ်လို့သူကပြောပါတယ်တစ်ဖက်မှာတော့မြန်မာဆွေအတွင်းမှာအပြော့အမအခြေအနေတွေရှိတယ်ဆိုတာကိုသုံးသပ်ထားပြီးတော့အခုဒီခြေလှမ်းဟာပြုပြင်ပြောင်းလဲလိုတဲ့အုပ်စုကိုအားပေးလိုတဲ့သဘောဖြစ်တယ်လို့သူကပုံလင်းလင်းပြောသွားပါတယ
် And within the government frankly there's debates going onsome people are for reform notably the president and others are against the reform and there's some that are sitting on the fence we want to say
so ya dwin ne ma tabara ba win တချို့ကပြုပြင်ပြောင်းလဲလူသူတွေရှိပါတယ်ပြုပြင်ပြောင်းလဲမှုကိုစန့်ကျင်သူတွေလည်းရှိပါတယ်နောက်ခြေအနေကိုထိုင်ဆောင်ကြည့်နေသူတွေလည်းရှိပါတယ်ကျွန်တော်အနေနဲ့ကတော့ဒီဆောင်ကြည့်နေသူတွေပြုပြင်ပြောင်းလဲရေးအုပ်စုပဲရောက်လာတာကိုလူလာပါတယ်ဒါကြောင့်လည်းအခုလိုဆုံးဖြတ်လိုက်တာပါအခုဒီရေးယူမှုဆိုင်းငံ့ထားတာတွေကိုလည်းအချိန်မရွေးပြန်ပြီးတော့ချမှတ်ကျင့်သုံးလို့လည်းရပါတယ်ဒီအတွက်လည်းနောက်တော့မှမဟုတ်ပါဘူ
းအခုလိုကနေဒါနိုင်ငံရဲ့ရေးယူမှုတွေဆိုင်းငံ့လိုက်တာကြောင့်ကနေဒါနိုင်ငံထဲကဆွေးရမဟုတ်တဲ့အဖွဲ့တွေပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေဟာမြန်မာနိုင်ငံထဲမှာယင်းနှိမ့်နှံ့ဖို့အတွက်လုတ်ကင်နိုင်ကြတော့မှာပါဒီအတွက်မြန်မာနိုင်ငံသားတွေအလုတ်ကင်ခွင့်လန်းကောင်းတွေပွင့်လာစေမယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံကြီးဝန်ကြီးဂျွန်ဘဲကပြောပါတယ်ဒါပေမဲ့လည်းကနေဒါပါဝင်အနောက်နိုင်ငံတွေရဲ့မြန်မာပေါ်ရေးယူတန်ခတ်မှုတွေဟာမြန်မာနိုင်ငံတွင်းအပြောင်းလဲတွေရှိလာစေဖို့တွန်းအားဖြစ်စေတဲ့ sanctions တွေဟာထိရောက်မှုရှိခဲ့တယ်လို့ကနေဒါနိုင်ငံကြီးဝန်ကြီးကသုံးသပ်ပါတယ
် We put in sanctions to elicit change to try to encourage and force change and this is probably one of the best examples in the modern era where sanctions
ကြောင်းလဲမှုတွေဖြစ်လာဟုခုလိုရေးယူတန်ခတ်တာတွေချမှတ်ခဲ့တာပါဒီလိုရေးယူတန်ခတ်မှုတွေဟာထိရောက်အောင်မြင်နေဆိုတာကိုဒီနေ့ကမ္ဘာမှာမြန်မာနိုင်ငံအခြေအနေကတာဒကပြပါတယ
်အခုလိုဒီကနေဒါနိုင်ငံရဲ့ဆုံးဖြတ်ချက်ကိုတော့မြန်မာနိုင်ငံကြီးဝန်ကြီးဥဝနမောင်လင်ကိုရောဒေါ်ဆန်းစုကြည်ကိုပါဖုန်းနဲ့ဆက်ပြီးတော့သူအသိပေးပြောဆိုမှာဖြစ်တယ်လို့သတင်းတောက်တွေကိုကနေဒါနိုင်ငံကြီးဝန်ကြီးဂျွန်ဘဲကပြောဆိုသွားပါတယ်ခင်ဗျာ